ထပ်ပေါ်လာနေပြီဖြစ်တဲ့ COVID-19 ကာကွယ်ဆေးနဲ့အတူနိုင်ငံတွေအနေနဲ့နောက်လာမယ့်ကပ်ရောဂါအတွက်စတင်ရင်းနှီးမြှုပ်နှံဖို့နဲ့ပြင်ဆင်ကြဖို့လိုအပ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတောက်ကြနီးကသတိပေးပြောကြားလိုက်ပါတယ်
။ Despite years of warnings,Many countries were simply
နဲ့ချီပြီးသတိပေးတာတွေရှိပေမဲ့နိုင်ငံအတော်များများဟာ COVID-19 အတွက်အဆင့်သစ်ဖြစ်မနေသေးဘူးလို့ WHO ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus ကကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကုလသမဂ္ဂထွေထွေညီလာခံကိုပြောကြားတဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်လူအတော်များများကမှားယွင်းစွာယူဆနေကြတာကသူတို့မှာခိုင်မာတဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကသူတို့ကိုကာကွယ်လိမ့်မယ်လို့ထင်နေကြကြောင်း WHO အကြီးအကဲကပြောသွားပါတယ်။ SARS, MERS စတဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေအပါအဝင်အခြားကူးစက်တတ်တဲ့ရောဂါတွေနဲ့ပတ်သက်ရင်နိုင်ငံတွေအနေနဲ့ကောင်းကောင်းကင်တွယ်နိုင်ခဲ့ပေမယ့်အခု COVID-19 မှာလည်းအလားတူကင်တွယ်ဖြေရှင်းကြဖို့WHO အကြီးအကဲကတိုက်တွန်းသွားပါတယ်။ဒါ့အပြင်နောက်လာမယ့်ကပ်ရောဂါကိုကာကွယ်ထိန်းချုပ်ဖို့အတွက်ရင်းနှီးမြှုပ်နှံမှုတွေကိုစတင်လှုံ့ဆော်တင်ကြောင်းလဲသူကအကြံပြုသွားပါတယ်။လက်ရှိတစ်ကမ္ဘာလုံးမှာ COVID-19 ကူးစက်ခံရသူပေါင်း 6.5 သန်းကျော်ရှိပြီးသေဆုံးသူပေါင်း 1.5 သန်းကျော်ရှိနေပါတယ်ရှင်။အီတလီနိုင်ငံမှာတော့ကြာသပတေးနေ့တနေ့တည်း COVID-19 ကူးစက်မှုပေါင်း 23,000 ကျော်ရှိခဲ့ပြီးသေဆုံးသူပေါင်း 933 ဦးနဲ့ဆန်းချိန်တင်ခဲ့ပါတယ်။